တစ်ထွက်လာတဲ့လူလူသဘောထားစစ်တမ်းတစ်ခုအရာလောက်ကျန်တဲ့ရင်တွေဟာလူမျိုးရေးခွဲခြားတဲ့ဝါဒအကြမ်းဖက်ဝါဒဒါမှမဟုတ်ဥရုယာပြည်ပြောင်းလဲမှုတို့ထက်ပိုကြီးမားတဲ့ပြဿနာဖြစ်တယ်လို့စစ်တမ်းမှာပါဝင်သူအမေရိကန်နိုင်ငံသားထောက်ကကသတ်မှတ်တယ်ဆိုတာတွေ့ရပါတယ်။ဗိုလ်တူးတွေကထွက်လာတဲ့ဒီစစ်တမ်းကိုဖြူးသူတေသနာအဖွဲ့ကကောက်ယူတာပါ။စစ်တမ်းမှာပါဝင်သူ90ရာခိုင်နှုန်းကလောက်ကျန်တဲ့ရင်တွေဟာအမေရိကန်ပြည်ထောင်စုမှာတိတ်ကြီးမားတဲ့ပြဿနာတစ်ခုဖြစ်တယ်လို့မြင်ရပါတယ်။ဥရုယာပြည်ပြောင်းလဲမှုကိုပြဿနာကြီးတစ်ခုဖြစ်မြင်သူက46ရာခိုင်နှုန်းရှိပြီးလူမျိုးရေးခွဲခြားတဲ့ဝါဒအပေါ်40ရာခိုင်နှုန်းနဲ့အကြမ်းဖက်ဝါဒပေါ်34ရာခိုင်နှုန်းအတိအသီးသဘောထားအမြင်ရှိကြပါတယ်။စစ်တမ်းမှာပါဝင်သူ6000ထဲမှာ68ရာခိုင်နှုန်းလောက်ကလောက်ကျန်တဲ့တွေကြောင့်အစိုးရအဖွဲ့အစည်းတွေပေါ်သူတို့ရဲ့ယုံကြည်မှုကျဆင်းစေတယ်လို့ပြောကြပါတယ်။စစ်တမ်းမှာပါဝင်သူအများစုဖြစ်တဲ့59ရာခိုင်နှုန်းကလောက်ကျန်တဲ့အချက်လက်တွေထွက်တဲ့အပေါ်နိုင်ငံရေးသမားတွေနဲ့သူတို့ဝန်ထမ်းတွေကိုအပြစ်တင်ကြတာကြောင့်သတင်းမီဒီယာကိုအပြစ်တင်သူ36ရာခိုင်နှုန်းထက်ပိုများပါတယ်။53ရာခိုင်နှုန်းကတော့တက်ကြွလှုပ်ရှားသူတွေကိုအပြစ်တင်ပါတယ်။ဒါပေမဲ့ဒီပြဿနာကိုကင်ကွယ်ဖြေရှင်းဖို့တာဝန်ဟာနိုင်ငံရေးသမားတွေမဟုတ်ပဲတရင်းမီဒီယာသမားတွေဖြစ်တယ်လို့စစ်တမ်းမှာပါဝင်သူအများစုကမြင်ပါတယ်။လောက်ကျန်တဲ့တွေကိုတံပြန်ဖို့အရင်နောက်တွေမှာအဓိကတာဝန်ရှိတယ်လို့53ရာခိုင်နှုန်းလောက်ကပြောပေမဲ့အဲ့လိုတရင်တွေကျော်နေသွားစီဖို့လူလူကိုယ်တိုင်မှာလည်းတာဝန်အများစုရှိတယ်လို့မြင်ရပါတယ်ခင်ဗျာ။